ကတိယလို့ခေါ်တဲ့ဒီနာမည်ကျော်နိုင်ငံတကာကြောင်းမြင့်ရတနာကုမ္ပဏီကမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဆန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံကထွက်တဲ့ကြောင်းစိမ့်တဲ့လူ့ဝိရဏာတွေကိုဝယ်ယူတော့မှာမဟုတ်ဘူးလို့ကြေညာလိုက်ပြီးတဲ့နောက်ဘာဂရီလို့နာမည်ကျော်နိုင်ငံတကာရတနာကုမ္ပဏီကြီးအနေနဲ့လည်းဝယ်ယူခြင်းမပြုဖို့နိုင်ငံတကာလူအခွင့်အရေးအဖွဲ့အစည်းတွေကဖိအားပေးတိုက်တွန်းနေကြပါတယ်ဒီကြောင်းနဲ့ပတ်သက်လို့မန်အင်ဂျင်နီယာကပြောပြမှာပါ
ကီနိုဆိုက်ဂျမ်စ်လို့ခေါ်တဲ့လူမျိုးတုံးသက်ပြတ်မှုနဲ့ပတ်သက်နေတဲ့ကြောင်းမြင့်ရည်ရနာများစုပြီးအမည်ပေးထားတဲ့နိုင်ငံတကာလှုပ်ရှားမှုကိုအမေရိကန်ပြည်ထောင်စုဝါရှင်တန်အခြေစိုက် ICR ရိုဟင်ဂျာအရေးဆောင်ရည်နေတဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့ကဦးဆောင်နေတာပါ။မကြာခင်ကြာရောက်တဲ့ခရစ်စမတ်အားလည်းရဲ့အချိန်နဲ့တိုက်ပြီးမြန်မာနိုင်ငံကကြောက်စင်းတုံးတွေကိုအဓိကဝယ်ယူနေတဲ့အီတလီအခြေစိုက်ဘူဂေါရီလိုနာမည်ကျော်နိုင်ငံတကာကြောင်းမြင့်ရည်ရနာကုမ္ပဏီအပါအဝင်အခြားကြောင်းမြင့်ရည်ရနာကုမ္ပဏီတွေကိုပြစ်မှတ်ထားပြီးမြန်မာစစ်ဘုတ်ချုပ်ကုမ္ပဏီတွေပိုင်းရဲ့ကြောင်းမြင့်ရည်ရနာကုမ္ပဏီတွေကရောင်းချတဲ့ကြောက်စင်းတဲ့ပြည်များတွေကိုမဝယ်ယူကြဖို့စီရင်လှုပ်ရှားနေကြောင်း ICR အမှုဆောင်ညွှန်ကြားရင်းမူ Simon Billiness က VOA ကိုပြောပါတယ်
So, you know, basically they want to make sure that Bulgari does not buy any gems from Burma.
မြန်မာစစ်တပ်ကိုဝင်ဝင်နဲ့အကျိုးမြတ်တွေရအောင်လုပ်ပေးနေတဲ့မြန်မာကြောက်စိမ်းဗဒမြားစားတဲ့ကြောင်းမြင့်ရတနာတွေကို Bulgari ကုမ္ပဏီကမဝယ်တော့ဘူးဆိုတာသိကြအောင်ကျွန်တော်တို့လှုပ်ဆောင်နေပါတယ်။ကျွန်တော်တို့ campaign လှုပ်ရှားမှုအဓိကရည်ရချက်ကမြန်မာစစ်တပ်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေပဲဖြစ်ပါတယ်။အလုံးတိကျတဲ့အတိုင်းမြန်မာနိုင်ငံကထွက်တဲ့ကြောက်စိမ်းနဲ့ဗဒမြားတွင်းတဲ့လုပ်ငန်းတွေကိုမြန်မာစစ်တပ်နဲ့သူတို့ရဲ့ကုမ္ပဏီတွေကလွှမ်းမိုးချုပ်ကန့်ထားတာပါပြီးတော့လည်းဒီလုပ်ငန်းတွေကရလာတဲ့ဝင်ငွေပတ်စံတွေနဲ့မြန်မာစစ်တပ်ဟာလက်နက်တွေဝယ်ယူပြီးရိုဟင်ဂျာတွေပေါ်ဖိနှိပ်မှုပါဝင်ကချင်ရှမ်းနဲ့အခြားတိုင်းဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအတွက်အသုံးပြုနေပါတယ်
ဘူဂါရီကုမ္ပဏီဟာအရင်2000ရှေးဝါရောင်တန်ခါဒေါ်လာမီကာလာကရဟန်းတန်ခါတော်ရီကိုမြန်မာစစ်တပ်ကအကြမ်းဖက်ဖိနှိပ်မှုကိုစတင်တဲ့အနေနဲ့မြန်မာနိုင်ငံကကြောက်မြင့်ရေဒနာတွေမဝယ်ယူရေးလှုပ်ရှားမှုမှာပါဝင်ခဲ့ပူပါတယ်။နိုင်ငံတကာကြောက်မြင့်ရေဒနာကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကတိုင်းရိုက်ဝေယူတာမျိုးမလုပ်ပေမဲ့အင်းကြီးချင်းတရုတ်နဲ့ထိုင်းနိုင်ငံတွေကတစ်ဆင့်မြန်မာကြောက်မြင့်ရေဒနာတွင်းထွက်တွေကိုဝေယူနိုင်ပါတယ်။ဒီအတွက်အခုလိုမြန်မာနိုင်ငံကကြောက်မြင့်ရေဒနာတွေမဝယ်ယူရဘူးဆိုတဲ့လှုပ်ရှားမှုထိရောက်မှုရှိပါမလား။ Simon Billiness ကတော့အခုလိုတုံ့ပြန်ပါတယ
်။ What was specifically asking Bulgari to do and the other jewelers to do is not buy any gems that profit the Burmese army.
ဘာလို့ဒီဘာဝင်အချာကြောင်းမြင့်ရတနာကုမ္ပဏီတွေကိုကျွန်တော်တို့အတိအကျပြောတာကတော့မြန်မာစစ်တပ်ကိုအကျိုးအမြတ်ရှိစေမယ့်ဘယ်လိုကြောင်းမြင့်ရတနာတွင်းတွက်မျိုးကိုမဆိုဝယ်ယူခြင်းမပြုဖို့ဖြစ်ပါတယ်တကယ်လို့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကဗဒမြားဝယ်ယူတဲ့အခါမှာလေမြန်မာစစ်တပ်ကပိုင်တဲ့ကြောင်းမြင့်ရတနာတွင်းတွေကမဟုတ်ပါဘူးသူတို့လုပ်တဲ့အချောတွေတွေမဟုတ်ပါဘူးမြန်မာစစ်တပ်နဲ့မဆိုင်ပါဘူးလို့တက်တည်ပြသလို့ရပါတယ်ဒါလည်းပြဿနာမရှိပါဘူးအဓိကအကြောင်းရင်းကတော့မြန်မာနိုင်ငံကအကြောင်းမြင့်ရတနာလုပ်ငန်းမှာမြန်မာစစ်တပ်နှောင်းမှုချုပ်ကန်ပြီးအများဆုံးရရှိနေတာကိုတိတ်ပင်တားမြစ်ဖို့စစ်တပ်ပိုင်းကုမ္ပဏီတွေစီကမဝယ်ယူရေးပဲဖြစ်ပါတယ
်။ဒါ့ပြင်အမေရိကန်အခြေစိုက် Disney လို့အကြောင်းမြင့်ရတနာကုမ္ပဏီကြီးကလည်းသူတို့အဖွဲ့နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံကအကြောင်းမြင့်ရတနာတွေကိုဝယ်ယူဖို့မရှိကြောင်းပြောဆိုခဲ့တယ်လို့ Simon Billiness က VOA ကိုအခုလိုပြောပါတယ်
။ Currently Tiffany has a policy that they will not buy gems from Burma.Tiffany also requires all of it.
Tiffany ကုမ္ပဏီရဲ့လက်ရှိ policy ကတော့မြန်မာနိုင်ငံကကြောက်မြင့်ရတနာတွေကိုမဝယ်ယူရေးဖြစ်ပါတယ်။ဒါ့အပြင် Tiffany ကိုလာရောက်တဲ့ကိုယ်နေတွေအားလုံးဟာကြောက်မြင့်ရတနာတွေကိုဘယ်နေရာကယူလာတယ်လဲ၊ဘယ်မှာအချောကန်တယ်လဲစတဲ့တက်တည်အထောက်အထားစာရွက်စာတမ်းပြဖို့လိုပါတယ်။ဒါကြောင့်မြန်မာနိုင်ငံကလာမလာဆိုတာကိုသိနိုင်ပြီးကုမ္ပဏီအနေနဲ့လည်းရှောင်ရှားနိုင်ပါတယ်။
ကတိရင်းလိုနာမည်ကျော်နိုင်ငံတကာကြောက်မြင့်ရေဒနာကုမ္ပဏီကြီးကလည်းမြန်မာနိုင်ငံကထွက်ရှိတဲ့ကြောက်မြင့်ရေဒနာတွေကိုဝယ်ယူမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုတွေရှိခဲ့ရဲဆိုတဲ့ဆွဲချက်တွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကကင်တွယ်စစ်ဆေးတင်ကြောင်းပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကလည်းအစီရင်ခံစာထုတ်ပြန်ထားပါတယ်ရှင်။